ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်တာခရီးသွားရောက်နေတဲ့ပြည်ထရေးဝန်ကြီးဟာဒီကနေ့မှတော့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်ဆောင်သွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးမှာဖြစ်ပါတယ်။နှစ်နိုင်ငံနယ်စပ်ဖြတ်ကျော်တရားမဝင်လက်နက်ရောင်းဝယ်နေတဲ့ကိစ္စနဲ့မူရစ်ဆေးဝါးပြဿနာတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒေသဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂွန်တိတ်ခါရှိရှိနေရပြန်လာရေးမြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်သမ္မတကလည်းမြန်မာပြည်ထရေးဝန်ကြီးကိုမနေ့ကတွေ့ဆုံချိန်မှာတိုက်တွန်းသွားပါတယ်။မြန်မာပြည်ထရေးဝန်ကြီးနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ပေါ်တုံ့တက်ချက်အမြင်တွေကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ပြည်ထောင်ဝင်ကြီးဌာနဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဦးဆောင်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝင်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့၃ရက်တာခီးစဉ်အတွင်းမှာမြန်မာဘင်္ဂလားနှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေနောက်မိုးရေးစေဝါပူးပေါင်းတိုက်ဖျက်ရေးနဲ့နှစ်နိုင်ငံနယ်စပ်ဆက်ဆံရေးယုံဖွင့်လင့်မဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြမှာဖြစ်တယ်လို့ပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကြာသပတေးနေ့မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတအဗ်ဒူဟမစ်နဲ့မြန်မာပြည်ထရေးဝန်ကြီးတို့ဓာကာမြို့တော်မှာတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးခဲ့ပါတယ်။မြန်မာအစိုးရဘက်ကဒုက္ခသည်တွေပြန်လည်လက်ခံမှုအစဉ်အသင့်ဖြစ်နေပြီးတော့တနိုင်ငံသဘောတူညီချက်အရာစခန်းတွေဖွင့်လှစ်ထားပြီးတဖြည်းဖြည်းချင်းပြန်လက်ခံသွားမယ်လို့ပြည်ထရေးဝန်ကြီးကပြောဆိုခဲ့တယ်လို့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရရင်ပြန်လာရေးမြန်မာအစိုးရအနေနဲ့အလေးထားလှုပ်ဆောင်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်သမ္မတကမြန်မာပြည်ထရေးဝန်ကြီးကိုတိုက်တွန်းခဲ့ပါတယ်။ဒီကနေ့တောက်ကြနေညနေ3နာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာမြန်မာပြည်ထရေးဝန်ကြီးဟာဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအဗ်ဇာဘ်ဒူဇမန်ခမ်နဲ့တွေ့ဆုံပြီးတော့ရိုဟင်ဂျာဒုက္ခသည်အရေးနောက်တရားမဝင်လက်နက်ရောင်းဝယ်ရေးကိစ္စတွေမူရစေဝါပြဿနာနေဆက်ရေးရာကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ဓာကာကလာတဲ့သတင်းမှာဖော်ပြပါတယ်။အခုလိုမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံတာဝန်ရှိသူတွေကြားရခိုင်မြောက်ပိုင်းပြည်ပခါကြောင့်တင်းရှောင်သွားကြတဲ့ဒုက္ခသည်တွေရဲ့အရေးဒီဇိုင်းမတ်မတ်တွေ့ဆုံဆွေးနွေးမှုတွေရဲ့အခြေအနေအခုနောက်ဆုံးပြည်ထရေးဝန်ကြီးကိုတိုင်တွားရောက်ဆွေးနွေးနေတဲ့အနေအထားအပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ပေါင်းများစွာအခြေချနေထိုင်ခဲ့တဲ့မြန်မာဘင်္ဂလားအရေးလေ့လာသူဒေါ်စောမြရာဇာလင်းကအခုလိုတုံ့သက်ပါတယ
်။ဆက်သွားတဲ့ပုံစံတွေကိုပြန်လည်လက်ခံဖို့ဆိုတာကတော့မြန်မာနိုင်ငံအစိုးရဘက်ကတော့ဓာတ်ကြီးစူးစမ်းပါတယ်။ဒါပေမဲ့ဟိုဘက်ကကြားလို့ရှိရင်တော့အခြေအနေမျိုးမျိုးကိုအကြောင်းပြပြီးတော့မှပြန်မလာသေးဘူးဆိုပြီးတော့မှပြောနေတယ်လေရှိပါတယ်။အခုတော့ပြန်ပြည်ထရေးဝန်ကြီးကိုတိုင်တွားပြီးတော့စူးစမ်းတဲ့အခါမှာတော့အရင်ထက်ပုံမအဆင်ပြေတဲ့အနေအထားတစ်ခုခုကိုတော့ရလာလိမ့်မယ်လို့ကျွန်မထင်ပါတယ်။ဒါပေမဲ့လို့ဒေသခံတွေဘက်ကလည်းစိုးရိမ်မှုတွေလည်းအများကြီးရှိပါတယ်။ဆိုရင်ကျွန်မတို့အနေနဲ့ကတော့ပြောချင်တာကအနာဂတ်မှာဒီလိုမဖြစ်ဖို့ရအတွက်ဘယ်လိုကြိုးစင်ပြင်ဆင်မှုတွေရှိမလဲ။အနာဂတ်မှာထွက်ပြေးလိုက်ပြန်ဝင်လိုက်ဆိုတဲ့ပုံစံမျိုးတွေမဖြစ်အောင်ပြည်ထောင်မှာဘာတွေလှုပ်ထားဖို့လိုတယ်လဲ။အစိုးရမှာဘယ်လိုမှုတွေရှိတယ်လဲဆိုတာကတော့ပြောရမယ့်အနေအထားတွေလည်းရှိနေပါသေးတယ်။ဒီလိုပြဿနာတစ်ခုခုဖြစ်လာပြီဆိုလို့ရှိရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအသာစီးရတဲ့ပုံစံမျိုးတွေအများကြီးရှိပါတယ်။အဲ့လေဆိုလို့ရှိရင်လူခွင့်ရေးရာဆန္ဒထောက်ထားမှုကိုအများကြီးကြားနိုင်တာတရှိတယ်။အဲ့ဒါကြောင့်မလို့ဒီလိုဝင်လိုက်ထွက်လိုက်စသည်အပြင်ဖြစ်နေတာဟာဆိုလို့ရှိရင်တိုင်းပြည်တစ်ခုရဲ့အင်္ဂလိပ်ရှားအရာလည်းထိုက်ခဲ့ရှိပါတယ်။လူတွေကိုလူလို့မြင်ဖို့ကလည်းအရေးကြီးပါတယ်
။မြန်မာဘင်္ဂလားနှစ်နိုင်ငံအစိုးရတွေကြားဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်ပို့ဆောင်ပေးရေးဆွေးနွေးတိုင်ပင်နေတဲ့အနေအထားပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇာဘဇာကဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ကိုအီဆလန်ကတော့ဒုက္ခသည်တွေဘေးကင်းလုံခြုံစွာပြန်နိုင်မှုခိုင်မာတဲ့အာမခံချက်ရမှာပြန်သွားရဲကြမယ်လို့အခုလိုပြောပါတယ်
။မခဲအစိုးရကြားရောဟင်ဂျာဒုက္ခသည်တွေပြည်လည်မှုလို့တာကိုကျွန်တော်ကြည့်ကြပါတယ်။ဒါပေမဲ့ယနေ့အပြည့်ကတော့ပြည်တွင်းမှာအကြမ်းဖက်မှုမပြီးသေးဘူးဗျာ။အမလူတွေကယနေ့အပြည့်ဖြစ်ပြလာတော့ပဲ။ပူပြန်လာရဲ့အချင်းဘူးကျဲကိုအကောင့်တက်ဖောင်းမယ်ဆိုပြီးတော့ကြောက်တာကတော့ရှိတယ်အများကကြောက်နေတာပဲဒါပေမဲ့အကျော်ပဲရှိတယ်အလို့ဆိုတာမရှိသေးဘူးသူကျွန်တော်တို့ရဲ့တွင်ကဒုက္ခတွေအလုံးရဲ့အတိအကျဆုံးဖြတ်ရတာကျွန်တော်နိုင်ငံသားအခွင့်အရေးအကြေဝါရရှိမှုနဲ့ကပ္ပကုလသမဂ္ဂအပေါင်းဝင်ဖြူတွေပါဝင်ပြီးတော့ကပ္ပကုလသမဂ္ဂဒီလာတဲ့အစီအရာမြန်မာအစီအရာပေါင်းပွဲဆိုင်နဲ့ကျွန်တော်တို့လက်ခံမယ်ဆိုရင်ဘေးကင်းလုံခြုံစွာနဲ့ကျွန်တော်တို့ပြန်လည်နေထိုင်ခွင့်ရမယ်ဆိုရင်ကျွန်တော်တို့တော့ဘောအဆင်ပြေပါပဲ
မြန်မာဘင်္ဂလားနိုင်ငံကြားအခုလိုရင်ဆိုင်နေရတဲ့ဒုက္ခတွေအရေးတွေအပါအဝင်နေဆက်ပြဿနာတွေကိုရေရှည်ပြေလည်နိုင်မှုနဲ့ဖြစ်စဉ်တွေဖြစ်လာရတဲ့အဓိကအခြေခံအချက်လက်တွေကိုတာဝန်ရှိသူတွေအနေနဲ့ရှာဖွေစဉ်းစားဖြေရှာကြဖို့အဓိကအရေးကြီးလိုအပ်ပါတယ်လို့လည်းဒေါ်စောမြရာဇာလင်းကအကြံပြုပါတယ
်ဒီလိုထွက်ပြေးသွားကြတဲ့လူတွေကိုကြားလို့ရှိရင်လည်းပညာပေးမှုတွေကတော့ဘယ်လိုပညာပေးမှုတွေရှိမလဲဆိုတာကိုအစိုးရဘက်ကအသေးစားပြင်ဆင်ဖို့လိုပါတယ်ဥပမာနိုင်ငံတကာပရက်ရှာပေးနေတယ်အဲ့လို pene yong nero, along a few the bomb unity, so that I'm new to it. For 20 years, long young Italy, Tadigo, Titwayam, Biloche, Lu Queen Egole, Liza Lena, the Ponga Mugole, or Amanda Gale, the deep you follow up.
Binglaris Ninga Bagaro, Dizarin, Nemidin, Ejaine, Ruinari, Ninem, Yamaning and Emma, Simbiz, Machin, Ku, Pandi Baby, Throya Yongi Mugu, Pianetti Sound Lopo, Yamazoyan, Lita Losoundin, Lule, Binglaris, Tambraga, Piosu Tabarishin.